မူသာဝါဒကံထဲမှာစေတိုင်းထွာတာဂုံးတိုက်တာတွေပါပါလားရှင်ဗျာ
။ကောမူသာဝါဒကတတ်တတ်တစ်ခုစေတာကိုဖုဒဝါစာလို့ခေါ်တယ်။ဝစီကံ၄မျိုးရှိတယ
်။မှန်ပါဗျာ
။မူသာဝါဒကတော့အမှားကိုအမှန်လို့ပြောတာလို့အမှန်ကိုအမှားလို့ပြောတာလို့အဲ့ဒါကိုမူသာဝါဒလွယ်မှားပြီးပြောတာမျိုး
။မှန်ပါဗျာ
။တစ်ဖက်သားကိုလွယ်မှားစေတဲ့စိတ်နဲ့အမှန်မှားစေလို့တဲ့စိတ်နဲ့ပြောတာ
။မှန်ပါဗျာ
။စေတာကျတော့ဖုဒဝါစာလို့ခေါ်တယ
်။မှန်ပါဗျာ။
ခုံးတိုက်တာကြတော့ပိတုနာဝါစာလို့ခေါ်တယ
်။မှန်ပါဗျာ
။အဲ့မှာနောက်တစ်ခုထည့်လိုက်မယ်ဆိုလို့ရှိရင်အကျိုးမရှိတဲ့စကားတွေတန်ဖတ်ပလပကောင်းကျိုးချမ်းသာတွေကိုပျက်စီးစေတတ်တဲ့လောကမှာဘာအကျိုးမှမဖြစ်စေတတ်တဲ့ဒီကောင်းကျိုးချမ်းသာကိုဖြည့်စီးတတ်တဲ့အပြောဆိုဒီကိုပြောလို့ရှိရင်ပညာရတဲ့လည်းပါမှာပေါ့နော်။ဘာမှကောင်းကျိုးချမ်းသာမရတဲ့ပြောဆိုရင်ပညာရည်ရည်ရောအကုန်လုံးတန်ဖတ်ပလပါလို့ခေါ်တယ
်။မှန်ပါဗျာ
။အဲ့ဒါတော့ဘာမှကောင်းကျိုးချမ်းသာကိုမဖြစ်စေနိုင်တဲ့ဟာမျိုး၄မျိုးရှိတယ်သူက
။မှန်ပါဗျာ
။နော်
။မှန်ပါ။အဲ့တော့အဲ့ဒီဂျန်နဲ့၃မျိုးကမူသာဝါဒထဲမှာငါးပါးသီလထဲမှာမပါဘူးဆိုတော့ဂျန်နဲ့၃မျိုးလွတ်လို့ရှိရင်မူသာဝါဒကံလောက်မစိုးဘူးလို့ပြောချင်တာမျိုးလ
ား။အဲ့လိုမဟုတ်ဘူးသူက။အဲ့လိုမဟုတ်ဘူးဒီငါးပါးသီလလို့တတ်မှတ်ပေးထားတာကသူကဒုစရိုက်၁၀ပါးကြတော့ဒါတွေကုန်ပါလေ။သူစီရဲ့ဆေမာဒါပါတချို့လည်းအဲ့ဒါကြံ့ကြံ့မှာဆောက်ပြီးတော့တွေးတဲ့လူတွေရှိတော့ဗောနော်ငါးပါးသီလမှာသူရမီရိယပါတယ်သူစီရဲ့ဆေပါတဲ့ကျတော့သူရမီရိယမပါအဲ့တော့သူစီရဲ့မဖြစ်ဘူးလို့ဒီလိုတယ်ဒီလိုမဟုတ်ဘူးမြတ်စွာဘုရားဟောတဲ့နေရာမှာသူကသူ့ရဲ့ဒီအစင်းလားတစ်ခုရမြတ်စွာဘုရားတချို့လူမှုရေးတွေကျတော့အစင်းလားတစ်ခုနဲ့လောကမှာကျင့်ထုံးနေအစင်လာကျင့်ထုံးလာတဲ့ဟာတွေကိုပြန်ပြီးတော့ဟောပြတတ်တာတည်းဟု
တ်ပါဗျာ
ဖျားပွဲမှာပေါ်တဲ့ဟာမဟုတ်ဘူးရှေးပညာရှိသူတော်ကောင်းတွေလိုက်နာကျင့်ထုံးနေရှိတဲ့ဟာကိုဟောတာ
ဟုတ်ပါဗျာ
အဲ့တော့ဆေးတိုင်းထွားတာကုန်းတတ်တာ၅ပါးသီလနဲ့မပါလို့သီလမကျိုးဘူးလို့ပြောပြီးမှဒုစရိုက်ဖြစ်တယ်သူက
မှန်ပါဗျာမှန်ပါဗျာ
ဒုစရိုက်ကတော့ဖြစ်တယ
်မှန်ပါဗျာ
ဟို Facebook တွေကဆဲတာတွေလို့ Facebook တွေကကုန်းတိုက်တာတွေလို့ဒါလည်းပဲဖြစ်တာပဲ
မှန်ပါဗျာ
အခုတို့ဖြစ်တယ
်မှန်ပါဗျာ
သူရဲ့ဝစီဒုစရိုက်တော့ဖြစ်တာပေါ့နော
်မှန်ပါဗျာ
ဘုဒ္ဓဘာသာတတိလာတဲ့ထဲ့ပြီးကျန်တာတွေမထဲ့တာကဘာလို့လို့ဆဲဆဲတာဆိုတာလူတွေကသိတာလေခေါင်းတိုက်တာလည်းသိတာလေလို့ပြောတာဒီလိန်နာကြတော့ तू အလွန်သိမ်မွေးတာ
မှန်ပါဗျာ
အလွန်သိမ်မွေးတော့နေစင်နေဗျာလူတွေကဒီအမှန်တရားကိုကြော်လွှားပြီးတော့လေပြောရတဲ့လေးချင်းကြီးရှိတော့ तू ကပို့ပြီးတော့အဖြစ်များတယ်လို့ပြော
မှန်ပါဗျာ
तू ကတစ်ချိန်လုံးဆဲနေပြီပဲလို့လိန်နာတော့ရှိနေတတ်တယ
်မှန်ပါဗျာ
အဲ့ဒါကြောင့်မလို့အဖြစ်များတဲ့အရာတစ်ခုကိုပဲတီလာတဲ့ထည့်လိုက်တယ်လို့ဒီလိုတော့တွေးကြည့်လို့ရတယ်ပေါ့နော
်မှန်ပါဗျာ